NLD အစိုးရလက်ထက်မှာမြန်မာမီဒီယာတွေရဲ့သတင်းရယူနိုင်မှုလွတ်လပ်ခွင့်နှုံးဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ကတည်းကပိုပြီးခက်ခဲလာတယ်လို့သတင်းသမားတွေကထောက်ပြနေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရရဲ့ကူညီပံ့ပိုးမှုအပေါ်မေးခွန်းထုတ်စရာတွေရှိနေသေးတယ်လို့သုံးသပ်ကြသလိုလက်ရှိကြုံနေရတဲ့အခက်အခဲတွေကနေအခွင့်အကောင်းတွေရရှိနိုင်မယ်လို့လည်းယုံကြည်နေသူတွေရှိပါတယ်။၆ကြိမ်မြောက်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်မေခါကတင်ပြပါမယ်
။ဒီကနေ့၆ကြိမ်မြောက်ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲကိုရန်ကုန်မြို့ချက်တရံဟိုတယ်မှာကျင်းပနေချိန်မှာဆွေးနွေးပွဲတက်ရောက်လာတဲ့သတင်းသမားတွေကအခုလိုတင်ပြဆွေးနွေးကြတာဖြစ်ပါတယ်။ဒီလိုကျင်းပတာမှာသတင်းသမားတွေနဲ့သက်ဆိုင်တဲ့သက်ဆိုင်ရာဝန်ကြီးဌာနတစ်ခုဖြစ်တဲ့ပြန်ကြားရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးဖေမြင့်တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီအပြင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုလည်းဖိတ်ကြားခဲ့ပေမဲ့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီမီဒီယာဖွံ့ဖြိုးရေးဆိုင်ရာဆွေးနွေးပွဲမှာမီဒီယာဖွံ့ဖြိုးရေးခန္ဓာနဲ့သက်ဆိုင်တဲ့ဌာနပေါင်းစုံကိုတရက်ခွဲကြာဆွေးနွေးသွားဖို့အစီအစဉ်ထားပါတယ်။လက်ရှိမြန်မာမီဒီယာတွေရဲ့သတင်းရယူနိုင်မှုဟာအရင်အစိုးရလက်ထက်ကထပ်ပိုပြီးခက်ခဲလာတယ်လို့တင်ပြလာတာတွေရှိတယ်လို့သတင်းရယူနိုင်ခွင့်မှာလည်းအရင်ကထပ်ပိုခက်ခဲလာတယ်လို့တင်ပြလာတာတွေရှိပါတယ်။လက်တလုံးသတင်းရယူမှုပိုင်းနဲ့ပတ်သက်ပြီးသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မော်မွန်သတင်းဌာနကကိုစရာလိုင်းကအခုလိုပြောဆိုသွားတာပါ။
အဲ့တော့ဟာငါတို့ရွေးတဲ့အစိုးရပဲငါတို့သတင်းချက်လိုက်ရမယ်လို့ထင်လိုက်တာတက်တက်ဆင်အောင်ဒွဲတယ်ဆိုတော့ကျွန်တော်စတင်ရတယ်။ဆိုတော့ဒီရန်ကုန်တိုင်းအစိုးရကနေကျွန်တော်သတင်းရရှိဖို့အရန်ခတ်သွားတယ်။ဒီတိုင်းပဲချို့ဒီဝန်ကြီးဌာနတွေမှာဆိုတဲ့တင်ပြရရှိဖို့ခက်နေတယ်။နောက်တစ်ခုကအစိုးရနဲ့ပတ်သက်တဲ့ policy နဲ့ပတ်သက်တဲ့တင်ပြမျိုးတွေပေါ့နော်။ချက်လက်မျိုးတွေကိုဘယ်သူကပေးပါလဲပေါ့။ကိုတော်တော်ဝန်ကြီးဌာနကပေးပါလား state council office ကပေးပါလား information minister ကပေးပါလား။အဲ့လိုတင်နေရှုပ်ထွေးပြီးလိုင်းမပြတ်ဘူးဖြစ်နေတယ်။နေတိုင်းလဲမရဘူး။ဒီနေ့ပွဲမှာပဲဒီကဒီ information minister ကကိုကပါဆက်မကိုကကိုက minister ပေါ့။တာဝန်ကြီးသောပုဂ္ဂိုလ်မလာဘူးပေါ့နော်။၆ကြိမ်ပြောင်းမှာပထမအဦးဆုံးမလာတဲ့ပွဲပေါ့ဝင်ကြီးမလာတဲ့ပွဲပေါ့ဆိုတော့ accessory information လောက်ရတော့ခက်လာတယ်ကတ်တက်မှုတွေမြင်လာရတယ်ဆိုတော့အဲ့ဒါကတော့ဆိုးရတဲ့လုပ်ရပြီ bad image ပေါ့နော
်ဒါအပြင်အစိုးရကိုဝေဖန်ရေးသားမှုနဲ့ပတ်သက်လို့အစိုးရဘက်ကတရားစွဲဆိုမှုတွေဟာလည်းအရင်အစိုးရလက်ထက်ကထက်ပုံမှန်များပြလာတာတွေရှိနေပါတယ်အစိုးရဘက်ကသတင်းရေးသားတာကြောင့်မဟုတ်ပဲတယောစာရေးသားတာနဲ့တင်တရားစွဲဆိုလာမှုတွေလည်းရှိနေပါတယ်အစိုးရကိုတယောစာရေးသားမှုကြောင့်လက်ရှိမှာတရားစွဲဆိုခြင်းခံထားရတဲ့တဝဲတိုင်းသတင်းဌာနကမအေးစင်ကလက်တလောသတင်းရယူမှုနဲ့ပတ်သက်ပြီးအခုလိုပြောပြသွားပါတယ
်ဒီမီဒီယာလွှတ်ခွင့်ရတယ်ဗျဒီအစိုးရမှာပို့ပြီးတော့ဟိုပြောပိုင်ခွင့်ရှိတယ်ဒီအစိုးရမှာပို့ပြီးတော့မေးလို့ရတယ်ဒီအစိုးရပို့ပြီးပွင့်လင်းဒါပေမဲ့အဲ့လိုဆွဲလိုက်ချိန်မှာလေကျွန်တော်အဟန့်တစ်ခုခံတော့တယ်လို့ခံစားရတာပေါ့နော်အဲ့တော့ဟိုဒါကတော့လွတ်လပ်စွာရေးသားဖော်ထုတ်ခွင့်ကိုဖြစ်ပါလို့ဖြစ်သွားလေအာအမဝန်ကြီးချုပ်ကတော့သူဘာကြောက်ဆွဲတယ်တော့မသိဘူးဒါပေမဲ့ကျွန်မတို့ကတော့ဒီတယောစာတစ်ခုအနေနဲ့ရေးသားဖော်ထုတ်လိုက်တာပဲဒီစာရေးသူကသူ့ရဲ့ idea သူ့ရဲ့ဒီစိတ်ကူနဲ့သူရေးလိုက်တာပဲဒါပေမဲ့အခုလို့တရားဆွဲလိုက်တဲ့အခါကျတော့အရင်ထက်ကျွန်မတို့ပြန်စဉ်းစားဟာအရင်လောက်တောင်မှမလွတ်လပ်ပါလားဆိုတဲ့ဟာမျိုးပေါ့နော်ကျွန်မတို့အဲ့ဒါမျိုးကိုပြန်ပြီးတော့စဉ်းစားမိသွားတာရှိဟုတ်
မီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်တင်ကြားမှုဘိုင်းတွေမှာတာဝန်ယူလှုပ်ဆောင်ပေးနေတဲ့ Internews ဌာနကရန်ကုန်ရုံးတာဝန်ခံ Michael Pan ကတော့လက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကနေအခွင့်အလမ်းကောင်းတွေကိုရှာဖွေဖို့အခုလိုတိုက်တွန်းသွားခဲ့ပါတယ်
။ကျွန်တော်အနေနဲ့ကတော့အဓိကကတော့ဟိုအတိတ်ကိုမကြည့်ဘဲနဲ့ပေါ့နော်။အနာဂတ်ကိုကြည့်တာကောင်းမှဖြစ်မှာပဲ။သူဖြင့်လက်ရှိရောက်နေတဲ့နေရာမှာဆိုရင်စိန်ခေါ်မှုတွေရှိတယ်။သူဖြင့်ပုံနှိပ်မီဒီယာဘက်မှာအခက်အခဲတွေအများကြီးပေါ့နော်။ဒီလွတ်လပ်တဲ့ public media တွေခက်ခဲနေတယ်တိုင်းရင်းသား media တွေအနေနဲ့ရုန်းကန်နေရတဲ့အခြေအနေတွေရှိတယ်ဒါလောလောဆယ်စင်ကုန်မှုတွေပေါ့လေဒါပေမဲ့တစ်ဖက်မှာကျတော့လည်းခွင်းလန်းလန်းဖြစ်လာတယ်ဥပမာ internet ကပို့ပြီးတော့ဟိုထိုးပေါက်လာတယ်နောက်ပြီးတော့ digital platform တွေမျိုးတွေ platform အသစ်တွေဟိုလှုပ်ရှားခွင့်တွေပိုရလာမယ်အဲ့အတွက်ကြောင့်ဒီမြန်မာ media တွေအနေနဲ့ဒီစင်ကုန်မှုတွေကိုကြည့်ပဲမကြည့်ပဲနဲ့ပေါ့လေဒီဆက်ပြီးတော့ဘလို့ခွင်းလန်းနေရအောင်တော်မလဲဘလို့ထိုးပေါက်ကြော်လောင်းမလဲပေါ့အဲ့လိုမျိုးကြည့်မယ်ဆိုရင်တော့ဟိုရှေ့မှာကြည့်မယ်ဆိုလို့ရှိရင်ဟိုအလားအလာကောင်းတွေလည်းရှိနိုင်ပါတယ
်ဒီကနေ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲကိုမနက်ဖြန်မှလဲဆက်လက်ကျင်းပသွားအောင်မှာဖြစ်ပါရဲ့ရှင်